2016အမေရိကန်ရွေးကောက်ပွဲမှာဝင်နှောက်ယှက်ခဲ့တဲ့ရုရှားနဲ့ထရမ့်စီယိုရဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအစီရင်ခံစာနဲ့ပတ်သက်တဲ့အောက်လွှတ်တော်ကြားနာပွဲကိုရှေ့နေကျော်ဝီလျံဘာတက်ရောက်လာခြင်းမရှိပါဘူး။ဒီကနေ့ပြုလုပ်တဲ့အောက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာရှေ့နေကျော်ဘာလာရောက်ထွက်ဆိုဖို့အရင်ကစီစဉ်ထားပေမဲ့ဗုဒ္ဓဟူးနေ့ညကမှမလာဖြစ်တော့ဘူးလို့အကြောင်းကြားခဲ့တာဖြစ်ပါတယ်။ကြားနာပွဲမှာကော်မတီဝင်40ယောက်စီကတယောက်ကို5မိနစ်စီမေးခွန်းမေးခွန်းပေးပြီးရင်ကော်မတီရဲ့ဒီမိုကရက်နဲ့ရီပက်ဘလီကန်ရှေ့နေတွေကိုတစ်ဖက်မိနစ်30စီမေးခွန်းမေးခွန်းပေးဖို့အတွက်ကော်မတီဥက္ကဋ္ဌဂျယ်ရော့နက်တလာကစီစဉ်ထားတာပါရှေ့နေချုပ်ဘာကကော်မတီဝင်တွေရဲ့အမေးကိုဖြေဆိုဖို့သဘောတူပေမဲ့ရှေ့နေတွေရဲ့မေးခွန်းတွေကိုဖြေဆိုဖို့ညှဉ်းဆန်ပြီးတော့ကြားနာပွဲကိုမလာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါဟာလွှတ်တော်ကိုပထမမြင့်မြင့်လုပ်တဲ့လုပ်ရလို့ကော်မတီဥက္ကဋ္ဌနက်တလာကပြောပါတယ်ကော်မတီအမှုရမ်းတွေကိုမေးခွန်းမေးခွန်းပေးတာမသင့်တော်ဘူးလို့တရားရေးဌာနကပြောပါတယ်အထက်လွှတ်တော်တရားရေးကော်မတီမှာဗုဒ္ဓဟူးနေ့တုန်းကကြားနာပွဲအတွင်းမှာတော့အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့ရှေ့နေချုပ်ဘာကဖြေဆိုခဲ့ပါတယ်။ဒမရာထရမ်ကတရားစီရင်ရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စမှာအထူးစုံစမ်းရေးမှူးကအစီရင်ခံစာထဲမှာအပြစ်ကင်းမကင်းကောက်ချက်ချမှတ်ထားပေမဲ့ထရမ်အပေါ်ယာဇဝတ်မှုနဲ့တရားစွဲနိုင်လောက်အောင်ပြစ်မှုမမြောက်တဲ့အတွက်အပြစ်ကင်းတယ်လို့သူကဆုံးဖြတ်ခဲ့တဲ့အကြောင်းကိုရှေ့နေချုပ်ကထွက်ဆိုသွားပါတယ်။